Ukraine ကို Russia ဝင်ရောက်ကျူးကျော်တဲ့9ရက်မြောက်နေ့မှာပဲ American ဗန်နိုင်းဝန်ကြီးဌာနက Russia ဗဟိုဘဏ် RCB နဲ့ရောဒဲ့ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာ RDIF နဲ့ပါဆက်ဆံမှုဖြတ်တောက်မှာဖြစ်ကြောင်းသမ္မတအင်မျိုးကပြောကြားလိုက်ပါတယ်။အခုလိုလှုပ်ဆောင်တာဟာပူတင်အစိုးရအတွက်အကြီးအကျယ်ရိုက်ခတ်မှုရှိလာစေမှာဖြစ်ကြောင်းဘိုင်ဒန်အစိုးရအဖွဲ့အကြီးရန်အရာရှိသူကပြောပါတယ်။ Russia ဗန်နေနဲ့ American ဒေါ်လာဘီလီယံ630လောက်ကိုချုပ်ကင်ထားမယ်လို့သမ္မတအင်ဗျူအရာရှိတွေကခန့်မှန်းထားတာပါရုရှားဘဏ် RCB ကတော့ရုရှားစီးပွားရေးနဲ့ငွေကြေးပြန်ပြီးခိုင်မာလာစေဖို့အတွက်ဒီငွေတွေကိုရုရှားတမန်မဟုတ်သူတို့ထိန်းချုပ်ထားတဲ့နေရာတွေကိုပြောင်းယူဖို့အတွက်စူးစမ်းနေတာဖြစ်ကြောင်းအမေရိကန်အရာရှိတွေကသတင်းတောက်တွေကိုပြောပါတယ်ယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားပေါ်မှာနိုင်ငံအများပြားကအရေးယူဒဏ်ခတ်နေကြတာဖြစ်ပြီးတနင်္လာနေ့မှာပဲဗြိတိန်အစိုးရကဗြိတိန်ကုမ္ပဏီတွေကိုရုရှားဗဟိုဘဏ် RCB နဲ့ NWF တို့ကလည်းငွေအလွှဲပြောင်းလုပ်ခွင့်ပိတ်ပင်လိုက်တယ်လို့စင်ကာပူကလည်းဘဏ်ငွေအလွှဲပြောင်းအပါအဝင်အရေးယူကန့်သတ်မှုအစ်စ်တွေချမှတ်ကြောင်းကြေညာခဲ့တာပါ